ိုင်းနိုင်ငံမှာကိုဗစ် -19 ကြောင့်သေဆုံးမှုနှုန်းမြင့်တက်လာတာဟာနှစ်ရက်ဆက်တိုက်ရှိနေပြီဖြစ်တာကြောင့်ကိုဗစ်တတိယလှိုင်းကိုကာကွယ်ဖို့အနာဝိုင်တွေကကြိုးပမ်းနေပါတယ်။ကိုဗစ်မျိုးဗီဇကွဲအသစ်ပြန့်နှံ့နေတဲ့အိန္ဒိယကနေထိုင်းကိုလာရောက်တဲ့သူတွေကိုနိုင်ငံတွင်းဝင်ရောက်ခွင့်လျှော့ချကန့်တက်လိုက်တယ်လို့ထိုင်းကိုဗစ် -19 တတ်ချက်ရေးအဖွဲ့ပြောခွင့်ရကပြောပါတယ်။အခုတတိယလှိုင်းအစ25ရက်အတွင်းမှာပဲထိုင်းမှာကိုဗစ် -19 ကူးစက်သူ 24,000 ကျော်နဲ့သေဆုံးသူက46ယောက်ရှိပါတယ်။ဒါကြောင့်ပြည်နယ်အုပ်ချုပ်ရေးမှူးကြီးအနေနဲ့လိုအပ်ရင်အများပြည်သူတွေနဲ့သက်ဆိုင်တဲ့နေရာတွေကိုပိတ်ထားရမှာဖြစ်တယ်လို့ညမထွက်ရအမိန့်ထုတ်ဖို့လိုမယ်လို့ဝင်ကြီးချုပ်ပြရေးချန်နယ်ချာကသူ့ရဲ့ Facebook စာမျက်နှာမှာစနေနေ့ကရေးသားပါတယ်။မြို့တော်ဘန်ကောက်မှာလည်းပန်းချီတွေအားကစားရုံတွေရုပ်ရှင်ရုံတွေနဲ့နေကလေးရင်းစင်တာတွေကိုဧပြီလ26ရက်နေ့ကနေပြီးတော့မေလ9ရက်နေ့အထိပိတ်ထားဖို့အာဏာပိုင်တွေကညွှန်ကြားထားပါတယ်။ဈေးဝယ်စင်တာတွေကိုဖွင့်ထားပြီးမယ်လို့အချိန်ကန့်တက်ထားတာပါ။အစောပိုင်းတုန်းကတော့ထိုင်းနိုင်ငံမှာ COVID-19 ကူးစက်မှုကိုအကန့်အသင့်ထိန်းချုပ်ထားနိုင်တာဖြစ်ပြီးအခုရက်ပိုင်းတွေအတွင်းမှာကူးစက်မှုနှုန်းတိုးလာတာပါ။ယောဂလက္ခဏာမပြလဲယောဂကူးစက်ခံရရင်ဆေးရုံတက်ကူတော်မှုခံယူဖို့အာဏာပိုင်တွေကစီကံချမှတ်ထားတဲ့အတွက်ဆေးရုံကနေလုံလောက်မှကိုလည်းဆွေးနွေးကြပါတယ်။ဒါကြောင့်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေအနေနဲ့တိကျခွဲစောင့်ကြည့်ကာလကို14ရက်ကနေ10ရက်လျှော့ချဖို့အတွက်စဉ်းစားဖို့ဝန်ကြီးချုပ်ကတိုက်တွန်းထားပါတယ်ရှင်။